အီရန်နိုင်ငံရဲ့တမနီလုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်အီရန်အစိုးရကိုဖိအားပေးလာခဲ့တဲ့နောက်ဆုံးလှုပ်ဆောင်မှုအနေနဲ့ထရန့်ကသူ့သမ္မတတပ်တန်းကုန်ကန်ဤအခုလိုဆောင်ရွက်ခဲ့တာပါ။ဗန်နာရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်အရကုမ္ပဏီပေါင်းတဒါဇင်ကျော်နဲ့လူပုဂ္ဂိုလ်တအူးကိုနာမည်ပြက်စီးရင်နဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်။အီရန်နဲ့ပတ်သက်လို့ပိတ်ဆို့အရေးယူခံရတဲ့ကုမ္ပဏီတွေထဲမှာတမနီထုတ်လုပ်မှုမှာအဓိကပါဝင်နေတဲ့ကာဗွန်ပစ္စည်းထုတ်လုပ်တဲ့တရုတ်ပိုင်ညူကာဗွန်ပစ္စည်းများနည်းပညာကုမ္ပဏီလီမိတက် KFCC လဲပါဝင်ပါတယ်။အမေရိကန်ဗန်နာရေးဌာနရဲ့ထုတ်ဖော်ချက်အရဒီတရုတ်ကုမ္ပဏီဟာအီရန်ကုန်သွယ်ရေးကုမ္ပဏီတစ်ခုကိုအသုံးပြုပြီး2011ကနေ2020ပြည့်နှစ်အထိအီရန်မှာရှိတဲ့တမနီကုမ္ပဏီကိုပစ္စည်းကိရိယာတွေရောင်းချခဲ့တာဖြစ်ပါတယ်။